ရုရှားအစိုးရအတိုက်အခံအလက်ဆီနာဗာလ်နီကိုရုရှားအစိုးရကဖမ်းဆီးခဲ့တဲ့အပေါ်မှာအမေရိကန်အပါအဝင်ဥရောပနိုင်ငံတချို့ကပြန်လွှတ်ပေးဖို့တောင်းဆိုနေကြပါတယ်ပြီးခဲ့တဲ့နှစ်ဩဂတ်လတုန်းကအစိတ်ခတ်ခံရလို့ဂျာမနီနိုင်ငံမှာဆေးကုသမှုခံယူခဲ့ပြီးတဲ့နောက်ရုရှားနိုင်ငံကိုတနည်းအနေနဲ့ကပြန်သွားတဲ့နာဗာလ်နီကိုမော်စကို40အရောက်မှာပဲအာဏာပိုင်တွေကဖမ်းဆီးခဲ့တာပါနိုင်ငံရေးအတိုက်အခံအလက်ဆီနာဗာလ်နီကိုဖမ်းဆီးတဲ့အပေါ်မှာအင်မတန်စိတ်အနှောက်အယှက်ဖြစ်ရတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကသူ့ရဲ့ Twitter စာမျက်နှာပေါ်မှာရေးသားပါတယ်ဂျာမနီပြင်သစ်ဗြိတိန်နဲ့အီတလီနိုင်ငံသားရေးဝန်ကြီးတွေလည်းသူ့ကိုပြန်လွှတ်ပေးဖို့အတွက်တောင်းဆိုနေကြပါတယ်ဂျာမနီပြင်သစ်ဗြိတိန်နဲ့အီတလီနိုင်ငံသားရေးဝန်ကြီးတွေကလည်းသူ့ကိုပြန်လွှတ်ပေးဖို့တောင်းဆိုနေကြပါတယ်။ရုရှားအပေါ်အမြန်ဆုံးတန်ခတ်အရေးယူဖို့အတွက် EU ဥရောပသမဂ္ဂကိုတောင်းဆိုမယ်လို့လစ်သဝေးနီးယားနိုင်ငံကပြောခဲ့တယ်လို့ဥရောပသမဂ္ဂရဲ့မှတန်ခတ်မှုတွေလုပ်ရေးကိုဆွေးနွေးစေချင်တယ်လို့ Czech သမ္မတနိုင်ငံသားရေးဝန်ကြီးကလည်းပြောပါတယ်။အခုလိုမျိုးအနိုင်နိုင်ငံတချို့ရဲ့တောင်းဆိုမှုတွေကိုရုရှားအစိုးရကတော့ပယ်ချပါတယ်။အနောက်နိုင်ငံတွေအနေနဲ့ကိုယ်နိုင်ငံတွင်းကပြဿနာကိုပဲဖြေရှင်းမှာလို့ရုရှားနိုင်ငံသားဝင်ကြီးဌာနကတုံ့ပြန်ခဲ့ပါတယ်။အသက်44နှစ်အရွယ်ရုရှားအစိုးရအတိုက်အခံနာဗာလ်နီဟာလွန်ခဲ့တဲ့5လလောက်ကအာယုံကျောကိုထိခိုက်တဲ့အစိတ်ခတ်ခံခဲ့ရတာပါ။ရုရှားအစိုးရကသူ့ကိုလုံခြုံဖို့ကြိုးစားတယ်လို့နာဗာလ်နီကပြောပေမဲ့ရုရှားအစိုးရကတော့ငြင်းဆန်ခဲ့ပါတယ်။